မြောက်ကိုရီးယားကတိုက်ချင်းပစ်ဒုံးကြီးအစ်စ်တစ်စင်းဒီနေ့ဆန်းသက်ပြုတ်လွတ်လိုက်တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပြီးတော့မြောက်ကိုရီးယားအစိုးရအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်ခဲ့တဲ့အပေါ်မှာတာဝန်ယူမှုရှိစေဖို့အတွက်နိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့တာဝေးပစ်ပယ်ထိန်ဒုံးကြီးဆန်းသက်ပြုတ်လွတ်မှုကိုအမေရိကန်အစိုးရအနေနဲ့ပြင်းပြထန်ထန်ပြစ်တင်ရှုတ်ချတယ်လို့အမေရိကန်သမ္မတအိမ်ပြည်တော်ပြောခွင့်ရဂျန်ဆာဂီကထုတ်ပြန်ချက်တစ်ခုထဲမှာပြောထားပါတယ်။ဒါပြန်ဒီဒုံးကြီးပြစ်လွတ်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အတော်များများကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်ပြီးတော့ဒေသတွင်းမှာတင်းမာမှုတွေမလိုအပ်ပဲမြန်မာလာစီမှာဖြစ်သလိုလုံခြုံရေးအခြေအနေကိုလည်းမတိမငြိမ်ဖြစ်စေတယ်လို့ပြောလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမြောက်အတ္တလန္တိတ်မဟာမိတ်အဖွဲ့ G7 အဖွဲ့ဝင်နိုင်ငံတွေနဲ့ EU ဥရောပသမဂ္ဂတို့နဲ့တရက်ကြာထိပ်သီးဆွေးနွေးပွဲလုပ်ဖို့အတွက်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကနေဒိုးဌာနချုပ်ကိုရောက်နေချိန်မှာပဲအခုထုတ်ပြန်ချက်ထွက်လာတာပါ။ဆွေးနွေးမှုတွေကိုအလေးနဲ့လှုပ်ဆောင်ဖို့အတွက်ဇပွဲဝိုင်းမှာလာရောက်ဆွေးနွေးဖို့မြောက်ကိုရီးယားကိုတောင်းဆိုတယ်လို့ပြောပါတယ်။တန်တမာနီလန်းနဲ့ဖြည့်ရှင်းဖို့လမ်းကြောင်းကိုပိတ်မထားပေမဲ့မတိမငြိမ်ဖြစ်အောင်လုပ်နေတာတွေကိုတော့ချက်ချင်းရပ်တန့်ရမယ်လို့လည်းတတိပေးထားပါတယ်ခင်ဗျာ။